မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံချဖို့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဖိတ်ခေါ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမင်းကွန်းမှာတော့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုအလေးထားဖိတ်ခေါ်သွားတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်အဆင်ပြေချုံးမွေတဲ့အနေအထားမျိုးဖြစ်အောင်မြန်မာအစိုးရတွင်ပြုပြင်ပြောင်းလဲမှုတွေကိုဒေါအောင်ဆန်းစုကြည်ကမင်းကွန်းမှာထည့်ပြောပါတယ်။ဂျပန်အစိုးရနဲ့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့ Jetro တို့စီစဉ်တဲ့မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမှာတော့မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံခြားဗန်တွေထပ်ပြီးဖွင့်လှစ်ခွင့်ပြုရေးသုံးသပ်နေတဲ့အကြောင်းလက်ရှိမှာရာနှုန်းဖြင့်နိုင်ငံခြားဗန်73ခုလဲပတ်နေတဲ့အကြောင်းပြောပါတယ်။ဒါ့အပြင်အမတ်ကန်လုပ်ငန်းထဲမှာဆိုရင်လည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုအပြည့်အဝခွင့်ပြုထားတဲ့အချက်ကိုအလေးပေးပြောဆိုပြီးအသက်အာမခံလုပ်ငန်းမှာပထမဆုံးလာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေထဲမှာ Daiichi Life လဲတခုအပါဝင်ဖြစ်တယ်လို့တက်ရောက်လာတဲ့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံတွင်အလုပ်ကံတွေဖန်တီးပေးမဲ့အခွင့်အလမ်းသစ်တွေဖော်ဆောင်ပေးမဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုကြိုးဆိုကြောင်းဂျပန်အစိုးရဖိတ်ကြားချက်နဲ့တိုကျိုကိုတနင်္ဂနွေနေ့ကရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။တနင်္လာနေ့မှာပဲဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးရခိုင်ပြည်ပခအရေးစီးပွားရေးကိစ္စတွေအဓိကဆွေးနွေးခဲ့ကြပါတယ်။ဒီကနေ့အင်ကာနေ့မှာတော့ဂျပန်ဧကရစ်သစ်နာရူဟီတိုရဲ့နန်းတက်ပွဲအခမ်းအနားကိုဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်။